ချင်းပြည်နယ်တွင်လူလူအခြေပြုမိုးရစ်တိုက်ဖျက်ရေးစီမံချက်ကိုအကောင့်ထဲပေါ်ခဲ့တာ၃နှစ်ရှိသွားပါပြီ။ဒီကာလမှာကချင်ပြည်နယ်တွင်မှာဘိန်းဆိုင်ဧက900ကျော်ဖျက်ဆီးပြီးဘိန်းချူနဲ့ရာပါလို့ခေါ်တဲ့စိတ်ကြွဆေးကြက်သိန်း600ကျော်ဖို့လောက်ဖမ်းဆီးနိုင်ခဲ့တယ်လို့မိုးရစ်ဆေးဆွဲသူ1000ကျော်လောက်ကိုဆေးဖြတ်ပေးနိုင်ခဲ့တယ်လို့မြစ်ကြီးနားဒေတာဆိုင်ရာမိုးရစ်တိုက်ဖျက်ရေးအဖွဲ့အကောင်ဆောင်ကဒီကနေ့ကြာရောက်တဲ့ကချင်မိုးရစ်ဆေးတိုက်ဖျက်ရေးနေ့မှာပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်စီဝါတိုက်ပြည်နယ်အခမ်းအနားကိုကချင်ပြည်နယ်ကမြို့ကြီးအတော်များများမှသာမကစံပြည်နယ်မြောက်ပိုင်းဒေသမှာပါကျင်းပခဲ့တာပါမြစ်ကြီးနားမြို့မနောကွင်းမှာကျင်းပတဲ့အခမ်းအနားကိုလူအင်အား9000ကျော်လောက်တက်ရောက်ခဲ့ပြီးစုတောင်းပွဲပညာရေးဟောပြောပွဲဓာတ်ပုံပြပွဲတွေခင်းကျင်းပြသခဲ့တယ်လို့လုံခြုံအောင်မြင်မှုအစီရင်ခံစာကိုလည်းတင်ပြခဲ့ပါတယ်လူမှုအခြေပြုဘူးရတက်ပြည်စီမံချက်စတင်ခဲ့တဲ့၃နှစ်ကျော်ကာလအတွင်းမှာဘိန်းကင်းဖြည့်ဆည်းတာနဲ့အခြားဆောင်ရွက်နိုင်တာတွေကိုမြစ်ကြီးနားမြို့ကတက်ကြဆန်ကောင်လူမှုအခြေပြုဘူးရတက်ပြည်အဖွဲ့ခေါင်းဆောင်ဦးလုံကျုံတူတော်ကအခုလိုပြောပါတယ်
ကျင်းကင်းက9015ရေတော့ကျင်းပြည်နယ်မှာများရင်ဇန်နောက်လည်းပါဘူးဇန်နောက်အစီအစဉ်ကနေရောဖန်စီရမီရဲ့ဦးစိဝါပမာဏဆိုတာဒီပတ်စံနဲ့တိုင်းတာလို့ပြောရမှာတံပူးပေါ့နော်တံပူးကတင်းပေါင်းဟောတော့600ကျော်ဘူးလားရှိမလားဒီပမာဏများတာကတော့အဲဒီတင်းပေါ့နော်အဲဒါနဲ့ဘိန်းချူပေါ့ဒီကတော့အဲဒီဘိန်းချူနဲ့ရမပေါ့သုံးနှစ်ပြင်းတော့ဈေးချက်တဲ့လူနာပေါ့တောင်းနဲ့900လောက်ဈေးချက်ပေးတယ်
စင်ပြပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတော့ရန်ပုံငွေအားနည်းတာကြောင့်ဆောင်ရွက်နိုင်တာမရှိဘူးလို့လည်းပြောပါတယ်။မူရစ်တက်ပြည်ရေးလုပ်ငန်းမှာကြုံတွေ့ရတဲ့အခြားအခက်အခဲတွေကိုအခုလိုဆက်ပြောပါတယ
်။အော်ခက်ခဲကတော့အနောက်ပိုင်းကြီးနဲ့ဒီအဆင်မပြေဘူး။အဲသူကကျွန်တော်ရဲ့လုပ်ငန်းတွေမှာမတိမတာရောတိတိတာတာရောပေါ့။အဲဟန်တာလားရရှိရဲ့နောက်ပြီးတော့မှအဲချင်းချောက်ရလေးစတဲ့ဘောဒီသူစစ်တီဟာအလုံးနေပါတော့ဘူးစေရောရုံးဝတဲ့တော့အဲကြောင့်သူတို့ကသူတို့ရဲ့အဲ့ဒီလုံငန်းကိုကာကွယ်ရအနေနဲ့ပတ်စံကိုရန်လုပ်ကြဘော
တချင်းပြည်နယ်တနင်္ဂနွေမှာကျင်းပတဲ့အခမ်းအနားမှာတော့လက်တန်းစားဆောင်ဖြန့်ဝေတာပညာပေးဟောပြောတာနဲ့ဓာတ်ပုံပြပွဲတွေကျင်းပတာရှိခဲ့ပြီးလူမှုချီတက်ပွဲကိုအင်အား800ကျော်လောက်တက်ရောက်ခဲ့တယ်လို့တနင်္ဂနွေနယ်မူရစ်တိုက်ပြည်ရေးအဖွဲ့ဥက္ကဋ္ဌဦးတော်တောင်ကပြောပါတယ်တနင်္ဂနွေနေ့အတွင်းမူရစ်တက်ဖြစ်ရေးအခြေအနေကိုလည်းဦးတော်တောင်ကအခုလိုဆက်ပြောပါတယ
်။ဘင်းရုံးဝယ်မှုကလည်း60ရာခိုင်နှုန်းလောက်သူရောကျလာတာသိရတယ်။ဘင်းချင်းရလည်း55ရာခိုင်နှုန်းလောက်ရောကျလာတာသိရတယ်။ဒီစားသုံးသူလည်းသူတို့မြိုင်းဒီရောကျလာတာသိရပါတယ်လို့ဒါပေမဲ့သူတို့တခုကတော့ဒီဘင်းချင်းကတော့သူတို့ခုတ်လိုက်ပြီးမှရောကျသွားတော့လည်းပဲသူတို့ရှင်မှာတခုကျတဲ့နာရီကျက်လာတာကအခုကဘင်းတို့ဒေတာအဖွဲ့ဘင်းကမရှိတော့ပဲနဲ့ဒီမြို့ကနေရောက်လာတဲ့ဒီသေးပြားတို့ညမတို့ဘင်းချူတို့ကအဲ့ဒါအသာထူးပြီးမှအချိန်ချင်းပြန်ပြန်ရောက်လာတာဒီဟာတော့ပြဿနာတစ်ခုဖြစ်နေပါတယ
်တချင်ပြည်နယ်အတွင်းမှာလူမှုအခြေပြုမူရတက်ဖြစ်ရေးစီမံချက်ကို2013ခုနှစ်လောက်ကစတင်ခဲ့ပြီး2016ခုနှစ်ဖေဖော်ဝါရီလအတွင်းကကပိုက်တီဒေတာဘက်ကဘင်းကင်းတွေကိုတွားရောက်ဖြက်စီးရမှာဘင်းကင်းရှင်တွေနဲ့တက်ကြဆန်ကောလူမှုအခြေပြုမူရတိုက်ဖြစ်ရေးအဖွဲ့အစည်းမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလအတွင်းမှာတော့တနိုင်းဒေတာဘက်မှာဘင်းကင်းရှင်ကတူမီတက်တဲ့ပြစ်ခတ်တာကြောင့်မူရတိုက်ဖြစ်ရေးအဖွဲ့ဝင်တယောက်တည်ဆုံးခဲ့ပါတယ်။တချင်ပြည်နယ်အတွင်းမှာမူရစေဝါသုံးဆွဲတာတွေမြင့်တက်လာတာကြောင့်တချင်မျိုးသားရမိရဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီး2013ခုနှစ်ဇန်နဝါရီလ26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမူရစေဝါသုံးဆွဲရောင်းဝယ်မှုစက်ကြီးရေးနေ့မှာတချင်မူရစေဝါတိုက်ဖြစ်ရေးနေ့ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစောသတင်းပေးဖို့တော်ရပါရှင်